အစ္စရေးဟာမတ်စ်ပြည်ပကကိုစန့်ကျင်ကြသူတွေဟာအမေရိကန်ပြည်အောင်စုကလမ်းမကြီးတွေပေါ်မှာထွက်ပြီးဆန္ဒပြကြပါတယ်။တချို့ကတော့ဒီဆန္ဒပြပွဲတွေကသမ္မတဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးနဲ့ပုံရိပ်ကိုထိခိုက်စေပါတယ်။ VOA အင်ဗျူရောသတင်းတောက်အန်ဒီတာဖာဝဲကဘယ်လိုသုံးသပ်ထားပါသလဲ။ဒီသတင်းဆောင်မကိုနယူးဟမ်ရှာယာပြည်နယ်နာရှွာမြို့ကကယ်ရိုလင်းပရက်စ်စူတီနဲ့ဝါရှင်တန်ဒီစီကပက်စီဝီဒါဂူဆူရာတို့ပါဝင်အားဖြည့်ထားပါတယ်ကိုငင်းညာရေးစူးစီးတင်ဆက်ထားပါတယ
်ဂါဇာကမ်းမြောင်ကပြည်ပခစစ်ပွဲမိစမိဘကမှန်းဆလို့မရတဲ့အရေးအတွက်တစ်ခုရှိတဲ့အမေရိကန်မဲဆန္ဒရှင်တွေစီကူးဆက်တောက်လောင်နေပါတယ်ဒါကသမ္မတဂျိုးဘိုက်ဒန်တကြောပြန်ရွေးကောက်ခံရဖို့ဂျိုးပန်းချက်ကိုအပူမီးတက်ရောက်လို့နေပါတယ်လူတွေဆန္ဒထုတ်ဖော်ပြသနေတာကကိုဝင်ဖြတ်ချခွင့်အတွက်ဆန္ဒဖော်ထုတ်ပွဲတစ်ခုလို့ထင်စရာပါတကယ်တော့ဒါကဇန်နဝါရီ23ရက်နေ့တုန်းကသမ္မတဘိုက်ဒန်မိန်ကွန်းပြောနေတုန်းမှာအစ္စရေးရဲ့ဆက်စင်ရေးတွေအပေါ်အမေရိကန်စိုးရကထောက်ခံပေးနေတာကိုစိတ်ဆိုးဒေါသထွက်နေတဲ့လူအုပ်ကဝင်ရောက်ဆန္ဒပြခဲ့ကြတာပါသူတို့ကသမ္မတကိုမချေနှက်ချောင်းထုတ်ဖော်ပြသခဲ့ကြပါတယ်ဒီဆန္ဒပြပွဲကို Dine in for Humanity လို့ခေါ်တဲ့အဖွဲ့တစ်ခုကစီစဉ်ခဲ့တာပါအင်အား900လောက်ရှိတဲ့ဒီအဖွဲ့ဟာဆန္ဒပြပွဲပေါင်း100နီးပါးလောက်ပြုလုပ်ခဲ့ပြီးပါပြီသူတို့ကသမ္မတဘိုက်ဒန်တက်ရောက်တဲ့ပွဲတွေတွတ်တော်အဆောင်နဲ့အုတ်ချွေအဖွဲ့ဝင်တွေရဲ့နေအပြင်ဘက်နဲ့ဝါရှင်တန်ဒီစီကဇန်နဝါရီလတည်းပြတ်သားတဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြပါတယ်။ဟာဆမီဘမာဒါကတော့ Dining for Humanity အဖွဲ့အတွက်ဦးဆောင်စီစဉ်သူတူဖြစ်ပါတယ်
။ We're seeing a shift in the tide in the United States with
ဘိုင်ဒန်ကိုလုံးဝဆန့်ကျင်လာတဲ့ဒီရေစီကြောင်းအပြောင်းလဲကိုအမေရိကန်ပြည်အောင်စုမှာကျမတို့တွေ့မြင်နေရပြီ။ဂါဇာမှာဖြစ်ပျက်နေတဲ့မတရားမှုတွေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်မှုပြောနေတဲ့ Arab American ရဲ့အသံကိုအဆက်မပြတ်လစ်လူရှုနေမယ်ဆိုရင် Arab American အတိုင်းဝိုင်းရဲ့မဲကိုရမှာမဟုတ်ဘူးလို့ကျမတို့ထုတ်ဖော်ပြောဆိုနေတာပါ
။ညီညီချင်းချင်းနဲ့ဆန္ဒပြတော်ကိုသမ္မတအနေနဲ့ထောက်ခံကြောင်းဆန္ဒပြခံပြီးနောက်ရက်မှာပဲအင်ဗီတော်ကပြောပါတယ်။မြို့သားလူမျိုးရေးကောင်စီပြောခွင့်ရJohn Kavi ကဂါဇာမှာအရက်သားတွေထိခိုက်မှုနဲ့အောင်အစ္စရေးကိုဆက်လက်တောင်းဆိုသွားမယ်လို့ပြောပါတယ
်။ He also believes it's really important that Israel
သမ္မတဘိုင်ဒန်အနေနဲ့အစ္စရေးဟာသူတို့ကိုသူတို့ဆက်လက်ခုခံပိုင်ခွင့်နဲ့ကာကွယ်နိုင်စွမ်းရှိဖို့အရေးကြီးတယ်လို့ယုံကြည်ပါတယ်။ Hamas ရဲ့ထိန်းချုပ်မှုကရှိနေစေဆိုတာထင်ရှားပါတယ်။ဒါပေမဲ့လည်းဒါကအရက်သားတွေထိခိုက်သေးဆုံးမှုအနည်းဆုံးဖြစ်အောင်နဲ့အကူအညီတွေပေးနိုင်ဖို့ကိုအစ္စရေးဘက်ကအထူးဂရုပြုဖို့ထပ်မံတိုက်တွန်းနေတာကိုရပ်တန့်သွားမှာမဟုတ်ပါဘူ
းဒီအခြေအနေကဘိုင်ဒန်အတွက်ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်ဝါရှင်တန်အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ American Enterprise Institute ရဲ့ဂုဏ်သုဆောင်အကြီးတန်းသုတေသီ Norm Ornstein ကတော့ဂါဇာရေးကဘိုင်ဒန်အတွက်နိုင်ငံရေးပြဿနာဆိုတာသိချပါပဲလို့ပြောပါတယ
် There's no doubt that the situation in Gaza is a political problem for Biden.If you step back and look
Gaza ကမ်းမြောင်အခြေအနေဟာ Biden အတွက်နိုင်ငံရေးပြဿနာတစ်ခုဖြစ်တယ်ဆိုတာတန်တရားမရှိပါဘူး။ခင်ဗျားဒီတိကျကျစဉ်းစားပြီးတော့ဓမ္မဒေသကျကျကြည့်မယ်ဆိုရင် Biden ဟာဒီပြဿနာကိုသမ္မတတယောက်လုံနိုင်သမျှပေါင်တဲ့ကလေမာပါနဇွန်နဲ့ကင်တွေဖြည့်ရှင်းဖို့ကြိုးစားခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုအနီးကပ်ဆက်ဆံပေးရင် Gaza မှာအဆိုးဆုံးအခြေအနေတချို့ကိုရှောင်ရှားနိုင်မယ်လို့သူအစိုးပိုင်းကတည်းကနားလည်ခဲ့ပါတယ်။ဒါပေမဲ့အခုတော့သူဟာနေတန်ယာဟုနဲ့ခွဲမရတော့တဲ့အထိအစ္စရေးပေါ်မှာအယံကိုနှီးဆက်သွားခဲ့ပါပြီ။ဒီကနဦးရည်တီချက်ကအာရပ်အမေရိကန်မဲဆန္ဒရှင်တွေသာမကဘဲနဲ့တိုးတက်တဲ့အတွေးခေါ်ရှိတဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပါဝေးကွာသွားစီပြီးတော့အမှန်တကယ်လက်တွေ့မှာသူ့အတွက်ပို့ပြီးတော့စိုးသွားစေနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့နေတန်ယာဟုနဲ့လမ်းခွဲဖို့ကြိုးစားခဲ့ရင်လေသူ့ကိုအဓိကထောက်ခံနေကြတဲ့အစ္စရေးလိုလားသူတွေကမကြည်မနက်ဖြစ်လာနိုင်လို့ပါ။
နိုင်ငံကြီးမူဝါဒတွေကအမေရိကန်ရွေးကောက်ပွဲတွေကိုအတိအကထိန်းချောင်းလာမျိုးဖြစ်လို့မရှိပေမဲ့ပြိုင်ဆိုင်မှုပြင်းထန်လာတဲ့အခြေအနေမျိုးမှာဆိုရင်တော့ခြားနားမှုဖြစ်စေနိုင်တယ်လို့နိုင်ငံကြီးလှလာသူတွေကသုံးသပ်ကြပါတယ်။ပါတီတင်းသမ္မတလောင်းရွေးပွဲတွေမှာတော့ဇန်နဝါရီ23ရက်နေ့ကနယူးဟမ်ရှယ်ပြည်နယ်မှာသမ္မတဂျိုးဘိုင်ဒန်ရောပြိုင်ဘက်ဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်မှာသူ့ရဲ့ပါတီအသီးသီးမှအနိုင်ရခဲ့ကြပါတယ်။အဲ့ဒီပြည်နယ်မှာနေထိုင်သူတူဖြစ်တဲ့ ISIS ကဆိုတဲ့လူငယ်တယောက်ကတော့သူ့အနေနဲ့ဘသူ့ကိုမဲပေးမယ်ဆိုတာမဆုံးဖြတ်သေးပေမဲ့လာမယ့်ရွေးကောက်ပွဲမှာသူမဲပေးမယ်ဆုံးဖြတ်ချက်ကတော့တခုတည်းသောအကြောင်းကြောင့်လို့ပြောပါတယ
် biggest thing I'm voting for this selection season is foreign policy
ဒီရွေးကောက်ပွဲမှာမဲပေးရတဲ့အကြီးမားဆုံးအကြောင်းရင်းကတော့နိုင်ငံခြားရေးမူဝါဒပါ
ပြည်ပစစ်ပွဲတွေကနေရုံးထွက်ပြီးစစ်အသုံးစရိတ်ကိုရှော့ချကာအမေရိကန်တပ်ဖွဲ့ဝင်တွေကိုအိမ်ပြန်လာခိုင်းတာထပ်ပြီးတော့တပ်ဖွဲ့တွေမစေလွတ်တာတွေလုပ်ဖို့ကကျွန်တော်တို့အတွက်တော့တကယ်ကိုအရေးကြီးပါတယ
်ဂါဇာကမ်းမြောင်အခြေတဲ့ကိုဖြစ်ရှင်းရမှာထရိုင်ရဲ့လုပ်ငန်းစဉ်စဉ်စားထက်ချက်ကတော့ရှင်းရှင်းလင်းမသိရသေးပါဘူးသူသမရတာဝန်ယူတုန်းကတော့လူတွေအပြင်းထန်ဝေဖန်ခံရတဲ့မွတ်စလင်ရွှေပြောင်းနေထိုင်သူတွေပေါ်တားမြစ်ချက်လုပ်ခဲ့မှုပါတယ်ထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုဂါဇာရေးနဲ့ပတ်သက်ပြီး VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးမွတ်စလင်တက်ကြွားလှရှားသူတွေအတွက်တော့ဒါဟာပြင်းထန်တဲ့ရွေးချယ်မှုတစ်ခုပါကနေဒါနိုင်ငံသားဟာဆမ်အဗ်ဒူဆလမ်ကတော့အမေရိကန်မွတ်စလင်မဲဆန္ဒရှင်တွေရဲ့ဘိုင်ဒန်ကိုစွန့်ခွာကြ Abandon Biden ဆိုတဲ့လှရှားမှုကိုပူးတွဲတည်ထောင်သူတူဖြစ်ပြီးမင်းနီဆိုတာပြည်နယ်မှာအခြေစိုက်ပါ
တယ် Mr. Trump prevented our friends and colleagues
Mr. Trump ကကျွန်တော်တို့ရဲ့မိတ်ဆွေတငယ်ချင်းတွေလှုပ်ဖို့ကင်ဘက်တွေနဲ့မိသားစုတွေကိုအမေရိကန်ပြည်ဝင်ခွင့်မရအောင်တားမြစ်ခဲ့တဲ့သူပါဒါပေမဲ့ Mr. Biden ကသူတို့ကိုတတ်ခဲ့သူပါ Republican Party လက်အောက်မှာ၄နှစ်တာနေရတာကဂါဇာမှာခံစားရတဲ့တနစ်တာနဲ့ရှင်းလို့မရပါဘူးဒါကိုအနစ်နာခံပေးဆက်ရမယ်ဆိုတဲ့အငင်းခုံပြောဆိုဆွေးနွေးတာတွေကျွန်တော်တို့အတိုင်းဝန်းကြားမှာပေါ်ပေါက်လာနေပါတယ
်လက်ရှိအခြေအနေက American Mason Nation တွေအတွက်တော့ဒီမှာဘာတွေဖြစ်ဖြစ်နေသလဲဆိုတာနဲ့ပတ်သက်ပြီးသူတို့ရဲ့ခံစားချက်တွေကိုထုတ်ဖော်ပြသဖို့ရာလက်နက်ကိရိယာတစ်ခုကိုတက်ဆင်ပေးလိုက်ပါတယ်ဒါကတော့သူတို့ရဲ့အတန်နဲ့လာမယ့်နိုဝင်ဘာမှာထုတ်ဖော်ပြသကြမယ့်သူတို့ရဲ့စန္ဒမဲပြားတွေပဲဖြစ်ပါတယ်